အမေရိကန်ပြည်အစိုးရမှတက်တန်ဝရွေးကောက်ပွဲကြီးကျင်းပခဲ့ရမှာအတိုက်ခံဒီမိုကရက်တစ်ကအောက်လွှတ်တော်ကိုအများစုနဲ့အနိုင်ရထိန်းချုပ်နိုင်ခဲ့ပြီးရီပက်ဘလီကန်တွေကတော့ထက်လွှတ်တော်နေရာတွေပုံမူရရှိပြီးထိန်းချုပ်နိုင်ခဲ့ပါတယ်။ဒီနေ့ဗိုလ်ထုနေ့ဆော့ဗိုင်းတီဆိုရင်တော့ရီပက်ဘလီကန်တွေအရင်ကထိန်းချုပ်ထားတဲ့နေရာအနည်းဆုံး26နေရာကိုဒီမိုကရက်တွေအနိုင်ရခဲ့ကြပြီးနေရာတော်တော်များများမှရလဒ်အတိအကျမသိရသေးပေမဲ့90နေရာ435နေရာရှိတဲ့အောက်လွှတ်တော်မှာနေရာ230လောက်ထိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ရွေးကောက်ပွဲအနိုင်ရသူတွေထဲမှာတော့လင်းသူဆုံမဲ့သူဖြစ်တည်ယဝင်ချင်းညာထားသူဦးပါဝင်အမေရိကန်ဌာနေတိုင်းသူအမျိုးသမီးနှစ်ဦးမွတ်စလင်အမျိုးသမီးနှစ်ဦးပါဝင်ပထမဆုံးအကြိမ်အနိုင်ရသူတွေလည်းပါဝင်ပါတယ်။ဇန်နဝါရီလတရနေ့မှာကျန်းသက်စာချိန်ဆတာဝန်ယူမဲ့လွှတ်တော်အသစ်မှာပထမဆုံးအကြိမ်ဖြစ်အမျိုးသမီးကိုယ်စားလှယ်တရားကျော်ပါဝင်လာမှာလည်းဖြစ်ပါတယ်။ဝါရှင်တန်ဒီစီမှာမင်းညားကထောက်ခံသူတွေကိုမိန့်ခွန်းပြောရမှာတော့ဒီမိုကရက်ပါတီအောက်လွှတ်တော်လူနည်းစုကောင်းဆောင်နန်စီ ပလိုစီကချိန်ဆတင်စကားပြောကြားသွားတယ်လို့အမေရိကန်ပြည်သူ့ရဲ့နေသစ်တစ်ခုကိုရောက်ရှိလာပြီးဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။2009ခုနှစ်ကနေ2011ခုနှစ်လွှတ်တော်သက်တမ်းမှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့ကယ်လီဖိုးနီးယားပြည်နယ်ကိုယ်စားလှယ်ပလိုစီကတော့ရွေးကောက်ပွဲအောင်ပွဲဟာဒီမိုကရက်နဲ့ရီပက်ဘလီကန်ကိုယ်စားလှယ်တွေအတွက်မဟုတ်ပဲဒေမိုကရက်ဆွေရပေါ်ခြေကံဥပဒေနဲ့ညီမြတ်မြတ်တရတာစောင့်ကြည့်စစ်ဆေးနိုင်မယ့်အခြေအနေတွေပြန်လည်ရရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားပါရယ်။ရှင်းနေတွင်ပထမဆုံးအောက်လွှတ်တော်ကိုဒီမိုကရက်တစ်ပါတီကပြန်လည်ထိန်းချုပ်လိုက်တဲ့အတွက်တမတ်ထွန့်ရဲ့ကိုယ်ပိုင်ဗန္ဒာရေးအခြေအနေနဲ့2016တမတ်ရွေးကောက်ပွဲကာလမဲဆွယ်စည်းဝေးရမှာရုရှားနဲ့စစ်နယ်မှုတွေပါဝင်ဆွဆွဲချက်တွေတော်တော်များများကိုလည်းစုံစမ်းစစ်ဆေးနိုင်ကြတော့မှာဖြစ်ပါရယ်။